အစည်းပေးထားတဲ့2008ခုနှစ်အခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီအနေနဲ့လုံပိုင်ခွင့်နဲ့တာဝန်တွေကိုအတည်ပြုနိုင်ဖို့ဆိုပြီးဩဂတ်လ23ရက်တောက်ကြနေ့မှာကော်မတီဝင်တွေတွေ့ဆုံဆွေးနွေးခဲ့ကြတာပါဒါဟာဖြင့်အဲ့ဒီကော်မတီကိုဖွဲ့စည်းပြီးကြတဲ့အခါဆိုရင်ပထမဦးဆုံးအကြိမ်လုပ်တဲ့အစည်းအဝေးဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအတွက်ပထမခြေလှမ်းဖြစ်တဲ့ဒီကော်မတီအနေနဲ့ဖွဲ့စည်းပြီးကြတဲ့ကဘာလို့ဆောင်ချက်မှမရှိသေးတဲ့အပေါ်ဝေဖန်တဲ့နေထွက်နေချိန်မှာပဲကော်မတီရဲ့ပထမဦးဆုံးအကြိမ်အစည်းအဝေးကိုလုပ်ခဲ့ကြတာပါအပြည့်အစုံကိုတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
ပြည်ထောင်စုတော်ကအတီးပြုဖွဲ့စည်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီဝင်တွေရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုဒီကနေ့လွှတ်တော်အစည်းအဝေးတွေပြီးမှကျင်းပခဲ့တာပါပြည်ထောင်စုတော်ကလည်းဒီကော်မတီကိုလုတ်ပိုင်ခွင့်တာဝန်နဲ့အတည်ပြုနိုင်မှုအတွက်ကော်မတီတွင်းပြင်ဆင်စရာရှိတာတွေအဓိကပြင်ဆင်မှုလုပ်တဲ့ပွဲဖြစ်တယ်လို့လည်းကော်မတီဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ
်။တာဝန်နဲ့လုတ်ပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုပြည်ထောင်စုတော်ကအတည်ပြုပြီးမှကျွန်တော်တို့ကဒါဆက်လုပ်လို့ရမှာ။ဒီဟာကကျွန်တော်တို့ကကုကြံကိုကျွန်တော်တို့ကော်မတီဝင်တွေကဟလာသဘောတူတာပဲရှိသေးတယ်။အားအကြီးမဖြစ်သေးဘူးပြည်ထောင်စုတော်တင်ပြည်ထောင်စုတော်ကအတည်ပြုပြီးမှကျွန်တော်တို့ကအဲ့လုတ်ပိုင်ခွင့်ရမှာဆက်ဆက်သွားလို့ရမှာ။
ဒီကော်မတီကမူလကလွတ်တော်ထဲမှာရှိတဲ့ပါတီတွေကကိုယ်စားလှယ်တွေရဲ့အချိုးတိုင်းဖွဲ့စည်းပေးထားတာကနေဒီကနေ့မှာကော်မတီရဲ့အတွင်းမှုနဲ့အထွေအတွင်းမှုတွေကိုလည်းရွေးချယ်ခဲ့တယ်လို့ဦးဝင်းမြင့်ကပြောပါတယ
်။အဲ့ဒါကဥက္ကဋ္ဌရဲ့ဒီလုပ်ပိုင်ခွင့်ပေါ့နော်။ဘောဘောဥက္ကဋ္ဌရဲ့အဲ့ဒါကနောက်တစ်ဦးကဒီနေ့ကအတွင်းမှုနဲ့တွဲပဲ့ဆွေးနွေးနေတာပါ။သူကတော့ဖွေးပေါ့ပေါ့နော်။တွဲပဲ့ဒီကွာတော့အင်းသားခမောင်းတူပေါ့
။ဒီကနေ့ပြည်သူ့တော်စီဝေးမှာတော့ကပြည်ခိုင်မျိုးပါတီလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့သူတော်ဦးဝင်းမြင့်ကဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီတရဖွဲ့တင်တယ်လို့အစိုးရတင်သွင်းခဲ့တာကိုပြည်ခိုင်မျိုးကပြည်ခိုင်မျိုးပါတီကပြည်သူ့တော်ကိုယ်စားလှယ်ဦးသိန်းစောကထောက်ခံပြီးလွတ်တော်မှာကန့်ကွက်သူမရှိဘဲကော်မတီတရဖွဲ့တင်တယ်ဆိုပြီးတော့လက်ခံခဲ့ကြတာဖြစ်ပါတယ်။အငင်းပွားစရာအချက်လက်တွေအများကြီးရှိပြီးတော့အများကပြင်ဆင်ဖို့လိုလားနေတဲ့ဒီ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ဖို့ဒီကော်မတီကလေးလာသုံးသပ်မှုတွေပြုလုပ်ဖို့အဓိကလုပ်ငန်းတွေမှာတာဝန်ရှိတယ်လို့အဲ့ဒီကော်မတီထဲမှာပါဝင်တဲ့ရခိုင်တိုင်းသမတ်တော်ရဲ့ပါတီ RNDP ရဲ့ပုံနာချုပ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကပြောပါတယ
်။ဘုံပုံများတဲ့ဥပဒေချက်တွေတာဝန်တွေလုတ်ပိုင်ခွင့်တွေရပိုင်ခွင့်တွေလုတ်ထုတ်လုပ်မှုတွေကော်မတီရဲ့ဆက်တမ်းနဲ့ဆက်လင်းပြီးတော့ဦးချန်းကိုအများသဖို့တင်ရှင်းနဲ့စူပေါင်းရေးဆွဲပြီးပြည်ထောင်စုလွတ်တော်ကိုတင်ပြပြီးတော့တည်ပြီးချက်ရယူရမယ်ဆိုတဲ့တာဝန်မှတ်ပါတယ
်။အခုလွတ်တော်အတွင်းမှာအခြေခံဥပဒေပြင်ဆင်ရေးအတွက်အာဏာရပါတီကစပြီးတင်ပြခဲ့တာဟာ2015အထွေထွေရွေးကောက်ပွဲမှာဤသို့ထောက်ခံမှုကြောင့်လက်ဦးမှုယူထားနိုင်မှုပြုလုပ်တာဖြစ်တယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်။အခုလိုပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ပြည်ခိုင်မျိုးပါတီဒီမိုကရာဦးထေးဦးကဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုပြီးပြောဆိုနေတာတွေတကယ်ပြင်ဖို့လုပ်တဲ့အခါမှာကော်မတီတရက်ရှိအောင်ဖွဲ့စည်းဖို့လွတ်တော်တွေမှာစ조사တာဖြစ်တယ်လို့လည်း VOA နဲ့တရားမင်းမြတ်မှုမှာအခုလိုပြောပါတယ
်။ဟုတ်လွတ်တော်ဆိုတဲ့ဥစ္စာကအဓိကတောင်းရင်ဟာဥပဒေပဲလေဥပဒေပြုစုရေးပဲ။ဒါကြောင့်အရေးကြီးတဲ့ဥပဒေကိုတကယ်လို့တင်လာတယ်ဆိုရင်ဒါရှိလာတယ်ဆိုလို့ရှိရင်ကျွန်တော်တို့ကစနေဖြစ်နိုင်ပို့ကောင်းတော့ပေါ့ပြီးပြီးခြားခြားနဲ့တကယ်တမ်းဟိုပေါ့လွတ်တော်ကိုကိုးစားပြုပြီးဆောင်ရွက်နိုင်မဲ့ကော်မတီမျိုးရှိနိုင်တယ်ဆိုရင်ပို့ကောင်းတာပေါ့
လက်ရှိပြဋ္ဌာန်းထားတဲ့2008အခြေခံဥပဒေကိုအရင်စစ်ဆွဲလက်ထက်မှာရေးဆွဲထားတာဖြစ်ပြီးတော့ပြည်သူတွေနာဂစ်မုံတိုင်းအကြီးအကျယ်ခံထားရခြင်းမှာစနခံရင်ဝယ်လောက်တာမို့အကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်အခုဖွဲ့စည်းလိုက်တဲ့ကော်မတီကနေဖွဲ့စည်းပုံနဲ့ဘာတွေပြင်ဆင်သင့်တယ်ဆိုတာကိုလေ့လာသုံးသပ်ပြီးအကြံပြုရမှာလည်းဖြစ်ပါတယ်ပြည်နော်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဆိုတာကိုထပ်မံဖွဲ့စည်းပြီးတော့အကောင့်အထည်ပေါ်ဆောင်ရမှာဖြစ်တဲ့အတွက်2015ရွေးကောက်ပွဲမတိုင်ခင်အချိန်မီပြင်ဆင်နိုင်မှုဆိုရင်အဆင့်တွေအများကြီးလိုပါသေးတယ်ခင်ဗျာ